company ကတော့လေ application ပေါင်း250ကျော်တော့မှသူ့ရဲ့ app store ကနေဖယ်ရှားပစ်လိုက်တဲ့ကိုသားညုံကြီး
ဖယ်ပစ်လိုက်မှာပေါ့ဗျာအဲ့ဒီ app တွေကသုံးနေတဲ့သူတွေမသိအောင်လို့သူ့ရဲ့ iPhone iPad တွေထဲကနေအချက်လက်တွေခိုးယူနေတာကိုမသိမှမဝင
်ဟုတ်တယ်ရှင်ဖယ်ရှားခံရတဲ့ app အများစုကတရုတ်နိုင်ငံကလာတဲ့ app တွေတဲ့ဒါပေမဲ့အဲ့ဒီ application တွေကို app store ကတဆင့်တစ်ကမ္ဘာလုံးမှာ download လုပ်ယူနိုင်တော့အခုဆိုလို့ရှိရင် download လုပ်ယူထားတဲ့သူပေါင်းကလည်းတသန်းလောက်ရှိတယ်လို့ mobile application တွေလုံခြုံမှုရှိမရှိသုံးသပ်တဲ့ Source DNA ဆိုတဲ့ company ကပြောရဲရှင်အဲ့ဒီ company ကပဲဒီ app တွေမှာပြဿနာရှိနေတယ်ဆိုတော့စတွေ့ခဲ့တာလေ Guardian သတင်းစာကြီးရဲ့အပြောအရတော့အဲ့ဒီ app တွေသုံးကြသူအများစုကလည်းတရုတ်လူမျိုးတွေတဲ့
Source DNA company ကလုံခြုံမှုရှိတဲ့ app တွေအကြောင်း Apple company ကိုအသိပေးလိုက်ပြီးတဲ့နောက်တည့်ရက် October 15ရက်နေ့မှာပဲ Apple ကဒီ two apps two ကနေပြီးတော့အဲ့ဒီဟာတွေအားလုံးကိုဖယ်ရှားပစ်လိုက်တာပဲဗျ
ဖယ်ရှားလိုက်တဲ့ application ပေါင်းက256ခုရှိတယ်။ဘာတွေလဲဆိုတာကိုတော့အဲဒီ source DNA ရော Apple ကပါထောက်မပြောဘူး။ဒါပေမဲ့ Apple ရဲ့ကြေညာချက်ထဲမှာတော့ Yumi ဆိုတဲ့တရုတ် online ကြော်ညာကုမ္ပဏီရဲ့ software development kit ကိုသုံးပြီးတော့ဖန်တီးထားသမျှ application တွေအားလုံးကိုဖယ်ရှားလိုက်တယ်လို့ပြောထားပါတယ်။အတူကောက် SDK လို့ခေါ်တဲ့ software development kit ဆိုတာကတော့ဒီ mobile application တွေကိုဖန်တီးတဲ့အခါမှာသုံးဖို့လိုတဲ့ software program ပေါ့။အခုကိစ္စကတော့တရုတ်က software developer တွေကသူတို့ရဲ့ app တွေထဲမှာကြော်ညာထည့်လို့ရအောင်လို့အဲ့ဒီ Yumi SDK ကိုတုံးထားကြတာ
Apple Store မှာရှိနေတဲ့ Yumi SDK နဲ့ app တွေအားလုံးကိုဖယ်ရှားလိုက်တယ်လို့နောက်မှလည်းဒီ Yumi SDK သုံးဖန်တီးထားတဲ့ application တွေကိုလက်ခံမှာမဟုတ်ဘူးလို့လည်း Apple ကပြောထားတယ်ဗျ
အဲ့ဒီ application တွေကဒီ download လုပ်သွင်းထားတဲ့ iPhone ဒါမှမဟုတ်ရင် iPad တွေရဲ့ serial number တို့နောက်အဲ့ဒီ iPhone iPad ထဲမှာတခြား download လုပ်သွင်းထားတဲ့ application တွေကဘာတွေလဲဘယ်နှခုရှိသလဲတို့နောက်သုံးနေတဲ့သူရဲ့ဒီ Apple ID နဲ့ချိတ်ဆက်ထားတဲ့ email လိပ်စာတို့နောက်ပြီးတော့အဲ့ဒီ iPhone iPad နဲ့ချိတ်ပြီးတော့သုံးနေတဲ့ speaker တို့ camera တို့လိုမျိုးပစ္စည်းတွေရဲ့ serial number တို့ကိုပိုင်းရှင်မသိအောင်လို့မှတ်ယူပြီးတော့မှအဲ့ဒီ Yumi online company ရဲ့ computer server ကိုပြန်ပို့နေတာတဲ့အဲ့လိုလုပ်တာကဒီ Apple company ရဲ့လုံခြုံရေးဆိုင်ရာစီကံတွေကိုချိုးဖောက်နေတယ်လို့ဆိုပြီးတော့ Apple ကအခုလိုအရေးယူလိုက်တာကိုသားညုံရဲ့
Apple Store ကနေဖယ်ရှားခံရတဲ့ application တွေဖန်တီးခဲ့သူတွေကတော့အဲ့လိုမျိုးသူတို့ app တွေကတဆင့်အချက်လက်တွေခိုးယူရဲဆိုတာမသိနိုင်ဘူးလို့ Source DNA mobile application လုံခြုံရေးကုမ္ပဏီကတော့ပြောထားပါတယ်။နောက်ဒီ mobile app တွေဖန်တီးမဲ့ developer တွေကိုလည်းအဲ့ဒီ Yumi SDK ကိုမသုံးကြဘူးလေအကြံပြုတယ်ဗျ
။ဖယ်ရှားခံရတဲ့ app တွေကို download လုပ်ထားပြီးသားသူတွေအတွက်ကတော့ mobile လုံခြုံရေးပိုင်းစိတ်ချရအောင်လို့အဲ့ဒီ app တွေကို update လုပ်ပေးဖို့အတွက်ကိုလည်းထွင်ထားတဲ့သူတွေကို Apple ကုမ္ပဏီကအကြောင်းကြားထားပြီးပြီတဲ့။ပြဿနာရှင်းအောင် update လုပ်မပြစ်မချင်းသူတို့ရဲ့အဲ့ဒီ app တွေကို Apple App Store မှာပြန်ပြီးတော့လက်ခံမှာမဟုတ်ဘူးလို့ကိုပြောထားတာပ
ါပြောရရင်တော့ဒီ Apple Mobile application တွေနဲ့ပတ်သက်လို့ပြဿနာတက်တာအခုက3ကမြောက်ပဲမဆွေမြန်မွန်ရဲ့ October လဇန်ပိုင်းတော့ကလည်းအခုလိုမျိုးဒီပြဿနာရှိတဲ့ application တွေအတော်များများကို App Store ကနေပြီးတော့ဖယ်ပစ်ခဲ့ရသေးတယ်အဲ့ဒီတော့ကတော့အဲ့ဒီ app တွေတွင်းထားတဲ့ iPhone တွေကနေ computer server တွေနဲ့ချိတ်ဆက်ဆက်သွယ်တာတွေကိုဂျာကနေဖြတ်ပြီးတော့ခိုးယူနိုင်အောင်လုပ်ထားလို့ဖယ်ရှားပစ်ခဲ့ရတာ
September လကုန်ပိုင်းတော့ကလည်း computer virus malware တွေတွေ့လို့လူသုံးများတဲ့ app တချို့ Apple App Store ကနေပြီးတော့ရှင်းပြခဲ့ရသေးတယ်။အဲဒီတော့ကလည်းတရုတ်နိုင်ငံမှာအသုံးများတဲ့ application တွေများတယ်။သုံးတဲ့သူရဲ့ iCloud password တွေခိုးယူတာတို့လုံခြုံမှုမရှိတဲ့ website တွေစီကိုသူ့အလိုလိုသွားတာမျိုးတွေလုပ်လို့ရှင်းပြခဲ့ရသေးတာလေ
။ Apple App Store ကနေအခမဲ့ရနေတဲ့တချို့ app တွေကသုံးတဲ့သူနဲ့ပတ်သက်တဲ့အချက်လက်တချို့ကိုအသုံးချပြီးတော့ငွေရှာတာမျိုးတွေကတော့ရှိကြပါတယ်။ UK Talk Telegraph သတင်းစာဆောင်ပါးထဲမှာရေးတဲ့အတိုင်းဆိုရင်တော့လနိတ်ဓာတ်မီလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုရင်ဒီသုံးနေတဲ့သူဘယ်နာသွားတတ်တယ်လဲဆိုတဲ့နေရာတွေကိုမှတ်ထားပြီးတော့ကြော်ညာရှင်တွေကိုရောင်းနေတဲ့နောက်ဒီကျမိုက်ဆိုင်ရာ antimodo ဆိုတဲ့ app ဆိုရင်လည်းသုံးတဲ့သူရဲ့မွေးနေတဲ့နေရာတွေကိုကျမိုက်ဆိုင်ရာကြော်ညာတဲ့သူတွေကိုပြန်ရောင်းတာမျိုးတော့ရှိပါသေးတယ်
။ဒါပေမဲ့အခုရှင်းပြခဲ့ရတဲ့ဒီတရုတ်လို application 256ခုကကြတော့သုံးတဲ့သူရဲ့ email လိပ်စာလိုမျိုးအရေးကြီးတဲ့အချက်အလက်မျိုးတွေကိုခိုးယူလို့Apple App Store ရဲ့စီကံကိုချိုးဖောက်ရရောက်တယ်လို့ Source DNA ကုမ္ပဏီကိုထောင်တဲ့ Nate Lawson ကသတင်းဆောင်ပါးထဲမှာထောက်ပြထားတယ်လေ။ email လိပ်စာဆိုတာကဒီ online ဆက်သွယ်ရေးမှာအင်တာနက်မှာအရေးပါတဲ့အချက်အလက်တခုမဟုတ်လား။ကိုယ့်ရဲ့ဘဏ်စင်းစစ်ဖို့ဟာမျိုးကအထူး email လိပ်စာလိုရာမျိုးတွေရှိတယ်လေ။ဒီ mobile application တွေလုံခြုံမှုရှိမရှိသုံးသပ်တဲ့ Source DNA ရဲ့အပြောအရဆိုရင်တော့အခုလိုမျိုးကိုယ့်ရဲ့အချက်အလက်တွေကိုခိုးယူတဲ့ application တွေကို Apple App Store မှာတွေ့ရတာဒါပထမဆုံးပဲတဲ့။Apple App Store ပေါ်မှာဒီလက်ရှိ download လုပ်ယူလို့ရနေတဲ့ application ပေါင်းကတသန်းခွဲကျော်တော့ရှိနေတာ
ပြောရမယ်ဆိုရင်တော့ Apple App Store ဆိုတာလူမျိုးရေးပိုင်းမှာတော်တော်လေးစိတ်ချရတယ်လို့အမှတ်ပေးခံရတဲ့ online ဈေးဆိုင်မှာစဉ်းမြောက်သူ့ရဲ့ဒီ App Store ပေါ်မှာတင်သမျှ app တွေကိုတေးချာချာစီစစ်ပြီးမှခွင့်ပြုတာဆိုပြီးတော့နာမည်ကြီးတာ Apple App Store က download လုပ်နိုင်တဲ့ application တွေဟာလုံခြုံတယ်စိတ်ချရတယ်ဆိုတဲ့နာမည်ကိုထိန်းထားနိုင်ဖို့ကတိတ်ကိုသတိထားတယ်လို့ဆိုတာပဲဗျ
အဲကြောင့်ဒီသိပ္ပံနဲ့နည်းပညာဆိုင်ရာအွန်လိုင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ The Verge ရဲ့ဆောင်းပါးထဲမှာ UMSTK ရဲ့အန်ဒီရယ်ကို Apple ကုမ္ပဏီကဘလို့ကြောင့်မို့လို့မသိလိုက်တယ်လဲဆိုတာကိုမေးခွန်းထုတ်ထားတာပေါ့ Apple ကုမ္ပဏီတခုရဲ့မြင်တွေ့လို့ရတဲ့အချက်လက်တွေကိုရအောင်လုပ်နိုင်ဖို့ကအဲ့ဒီတရုတ်နိုင်ငံကအွန်လိုင်းကြော်ညာ UMI ကုမ္ပဏီကစူးစမ်းပြီးတော့ software program ကိုလုပ်ထားပုံရတယ်လို့ Source DNA ကုမ္ပဏီကတော့သုံးသပ်တယ်ပုံမှန်အဖြစ်ကတော့ဒီ application တွေလုံးလုံးစိတ်ချမှုရှိမရှိဆိုတာကိုစမ်းစစ်တဲ့အခါမှာအဲ့လိုမျိုးလှုပ်ထားတာဆိုလို့ရှိရင်တော့တွေးရလေရှိပေမဲ့ဒီဟာမှာတော့လွတ်သွားပုံရတယ်တဲ့
mobile app တွေရဲ့လုံခြုံရေးကိုမပြတ်သုံးတတ်နေတဲ့ source DNA ကုမ္ပဏီကိုယ်တိုင်တော်မှတခြား application တွေကိုစစ်ဆေးတဲ့သူ့ရဲ့ကိုယ်ပိုင် application ကို update လုပ်လိုက်တော့မှအဲ့ဒီပြဿနာကိုသွားတွေ့ရမှာမဟုတ်လားမဆင်မြန်ပါ
အခုခင်ဗျာကဒီလက်ကင်ဖုန်းတွေကိုပို့ပြီးတော့အားကိုးလာကြရတယ်။လက်ကင်ဖုန်းတွေတွေကနေပြီးတော့ဒီရာသီဥတုအခြေအနေဘယ်လိုရှိသလဲတို့ကားမပိတ်အောင်လို့ဘယ်လမ်းကနေတွားရမလဲဆိုတာမျိုးတို့သိနိုင်တဲ့ဒီအသုံးဝင်တဲ့ mobile application တွေကိုလူတွေကပို့ပြီးတော့တုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီလူတွေအားကိုးတဲ့ app တွေကိုအသုံးချပြီးတော့ကိုယ့်ရဲ့အချက်လက်တွေခိုးနိုင်ဖို့ကြိုးစားတဲ့နည်းတွေကလည်းစုံလာတယ်။အဲ့တော့တိုးတက်လာနေတဲ့နည်းပညာကိုအကောင့်အတွက်အသုံးချသူတွေရှိသလိုကိုကျိုးအတွက်အတုံးချနေကြတဲ့သူတွေလည်းရှိနေတယ်ဆိုတာကိုအခုကိစ္စကတက်တဲ့တစ်ခုပဲလို့ပြောရမယ်ထင်ပါတယ်ရှင်